မြန်မာနိုင်ငံတွင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားမှတ်တမ်းတွေကိုစတင်စုဆောင်းနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးမှုရန်လျာ IIMM အကြီးအကဲကပြောကြားလိုက်ပါတယ်။ IIMM အကြီးအကဲ VOA နဲ့တည်တံမေးမြန်းရမှာသတိပေးပြောကြတာပါ။အဲ့ဒီ IIMM အကြီးအကဲဖြစ်တဲ့ Nicholas Kujiam ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ်။
ဟုတ်ကဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကောက်ယူစုဆောင်ဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM IIMM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု variety ရဲ့ဆရာနာသိမ်းပြီးမှလည်းနောက်ထပ်ဖြစ်လာတဲ့အလားတူချိုးဖောက်မှုတွေကိုစကောက်ယူစုဆောင်နေပါပြီ။ဒါတွေကတစ်ချိန်တိပဒါမှမဟုတ်ပြည်တွင်းခုံရုံးတွေမှာတရားစွဲနိုင်ခြင်းထိရောက်အောင်အထောက်အကူပြုနိုင်စေဖို့အခုထဲကစုဆောင်သုံးသပ်နေတာလို့အကြီးအကဲခုံကျော်ကဆိုပါတယ
် It undoubtedly makes things more difficult when we do not have access to the territory
ဒီမနက်ကနေကိုတွားခွင့်မရတာအခက်အခဲပိုဖြစ်စေတာရှင်းပါတယ်ဖြစ်နေတဲ့နေပြည်တော်အချိုးပေါက်ခံသူတွေနဲ့တရားရဆက်သွယ်မရတဲ့ခါကြတော့ဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင်းမှထူးခြားကြတော့မဟုတ်ပါဘူးစုရတွေကပူးပေါင်းဆွမ်းမှုရှိတဲ့ခါမှာနိုင်ငံတကာတရားမျှတမှုယာယီကျူးကမှုတွေခက်ကြုံရတတ်ပါတယ်ဒါတွေကိုကျော်လွှမ်းနိုင်ဖို့မဟာဗျူဟာမြင့်တက်တွေနဲ့ကြိုးစားနေပါတယ်အခုမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းတွေပေါင်းထောက်ခံတွေနဲ့ချီပြီးတော့ထောက်ထားတွေပို့ပြီးလာနေပါတယ်။ဒါတွေကိုသိမ်းဆည်းသုံးသပ်တာတွေလုပ်နေပါတယ်။
အခုလိုမြန်မာနိုင်ငံတဲမသွားနိုင်သေးချိန်မှာအင်တာနက်ပေါ်မှာရှိထားပြီးသားအထောက်ထားတွေကလွဲပြီးစံနာတွေကိုမြန်မာပြည်သူတွေပို့ပေးဖို့သူကမှာလိုက်ပါတယ
်။ First I wish to thank all of those who've reached out to us.
အပေါင်းအသင်းနဲ့ကျွန်တော်တို့စီကိုပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်စရာပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတက်တီရှိရှိနဲ့ခုလိုမျိုးလှူဆောင်ပေးတာကိုအများကြီးလေးစားမိပါတယ်။ဆက်သွယ်လာသူအားလုံးအနေနဲ့အထူးသတိထားပြီးတော့ကိုယ်လုံခြုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်သွယ်လမ်းကြောင်းအလုံးစုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်ကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ protein mail ကနေဆက်သွယ်ပို့ပြီးဖို့လုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကုတ်အသွင်ပြောင်းပို့ပြီးတော့မလို့လုံခြုံပါတယ်။
ခုံကြုံကပဲကိုယ်တိုင်ကျူးလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်သက်တည်အဖြစ်ကြုံခဲ့ရတာတွေကိုထပ်ဆိုထားချက်တွေလို့ထိုင်လုံတာမျိုးကိုဓာတ်ပုံဗီဒီယိုစတာတွေနဲ့မှတ်တမ်းတည်ပြီးပို့ပေးတာတွေထဲမှာအရေးကြီးဆုံးချက်ကို
In all of these cases the most valuable evidence is all
ဒါရီအလုံးတွေကမှတမှုရှိဆုံးအထောက်အထားမျိုးကတော့ဒီရာဇဝတ်မှုအတွက်ဘယ်လိုပြင်ဆင်ခဲ့တာတွေပါလာတာမျိုးပါရာဇဝတ်မှုဖြစ်စီလက်တွေ့ကျူးလွန်စီတဲ့အမိန့်မျိုးဒါမှမဟုတ်အထောက်အထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်အခုထူးဆိုးနေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင့်လန်းမရတကယ့်တရားတွေကိုမှတ်တမ်းတင်ွင့်မရစေအောင်လို့မြစ်တကြိုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ဖြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလောက်တာတက်တက်ကူကပြစ်ရှိရဲဆိုတဲ့အသိစိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိချောင်းတက်တည်ဖြစ်နေတုံးနိုင်ပါအ
ဲ့ဒီတော့လက်ရှိရာသာဝိဒအထောက်အထားတွေပေါ်အရေးပါနိုင်တဲ့ကနဦးတွစ်ရှိသုံးသက်ချက်ကိုမေးရမှာတော့အတိအကျပြောဖို့စောသေးတယ်အချင်းယူစစ်စစ်သုံးသက်နေရာဆဲမှုပါလို့ဆိုပြီးလက်ရှိထူကြတာကိုတော့
We're very concerned about the reports that we have seen that showing
ကျွန်တော်တို့အနေနဲ့အခုတွေ့ထားရတာတွေအများထူးဆန်းကြရရှိပါတယ်လူထောင်ခံတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူရဲ့မိသားစုတွေရင်းနှီးတဲ့သူတွေအနေနဲ့တရင်ချက်လက်မရကြတော့ပါဘူးဒါတွေကလူမသိသူမသိပျောက်ဆဲမှုဆိုင်ရာနိုင်ငံတကာယာဆွေးမှုကြီးပါနောက်အကြောင်းပြချက်မပြီးနဲ့ဖမ်းသွားတာလည်းပါတော့လူသားမျိုးနယ်ပေါ်မှာကြီးပါတဲ့ရာဇဝတ်မှု crimes against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးတွေပါ
။ဒါအပြင်အခုမြန်မာနိုင်ငံကကျူးလွန်မှုတွေမှာအရေးပါတာကိုလည်း IIMM အကြီးအကဲက
This is working on Myanmar. I was at the Khmer Rouge tribunal.
မြန်မာကိစ္စကိုမကင်တွယ်ခင်တုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတောင်းယူခဲ့ပါလေ2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့မှာ1980နှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာဗျအဲ့တော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမရှိဘူးတော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်အိမ်တကာအရောက်ကိုလာခောက်မှာမဟုတ်ပါဘူးတရားမျှတမှုရရှိရေးဆိုတာကအကြာကြီးကိုဆက်ပြီးရှင်းသင်နိုင်တာမျိုးပါအ
ဲ့ဒီတော့အဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအဓိကဘာပြောချင်ပါလဲလို့မေးရမှာခုံချန်က
လ
ုံခြုံရေးဖွဲ့တွေကိုကျွန်တော်ချန်ပြချင်တာကပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံချက်တွေပါချက်ကအမိန့်ကြောင့်မလို့ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါလို့စင်ကြင်ပြီးလို့မရပါဘူးတကယ်တာဝန်ကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့ညှဉ်းဆန်ခဲ့ရမှာပါ
happened.
နောက်ပြီးတော့အမိတ်ပေးနေသူတွေကိုလည်းကျွန်တော်ပြောချင်ပါတယ်။မင်္ဂလာတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီယာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုမျိုးယာဇဝတ်မှုတွေမှာတာဝန်ရှိလာသူတွေကိုအပြစ်ပေးနေအောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါ။လုပ်ပေးဖို့ပြက်ကွက်ခဲ့ရင်တော့မင်္ဂလာတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံမှုရှိရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲမင်္ဂလာတကာတရားမျှတမှုရှာဖွေရေးကတက်တန်းရှိကြတတ်ပါတယ်။
တကယ်တော့မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းပြီးဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်လက်ဖြစ်ပေါ်နေရမှာစစ်တပ်ဘက်ကလည်းပြစ်ခတ်နှိမ်နင်းမှုတွေဇက်တိုက်လှုပ်ဆောင်နေတာမို့ဒီပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုတွေပိုကြီးမားလာမှာကိုနိုင်ငံတကာမှအထူးစိုးရိမ်နေကြပါတယ်ခင်ဗျ။